ဂျပန်နိုင်ငံနဲ့တောင်ကိုရီးယားနိုင်ငံခြားမှာလအတော်ချတင်းမာမှုတွေရောကျခဲ့ပြီးနောက်ကိုဗစ် -19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ပတ်သက်ပြီးတော့နိုင်ငံခြားမှာတင်းမာမှုတွေပြန်ပြီးတော့ဖြစ်လာနေပါတယ်။တောင်ကိုရီးယားနဲ့တရုတ်နိုင်ငံကလာတဲ့ခီးသွားတွေကိုဂျပန်နိုင်ငံဘက်ကတီးကြပ်ခွဲထားပြီးတော့အဲ့ဒီလူတွေအနေနဲ့အများပြည်သူအသုံးပြုနေတဲ့တရုတ်ပို့ဆောင်ရေးတွေကိုအသုံးမပြုရဘူးလို့ပြောလိုက်ပြီးတဲ့နောက်တောင်ကိုရီးယားနိုင်ငံဘက်ကလည်းမကြည်မနက်တုံ့ပြန်လိုက်တာဖြစ်ပါတယ်။ဂျပန်နိုင်ငံအဆုံးဖြတ်ချက်အတိတ်ပဲမရှိပဲအလုံးစုံလှုပ်ဆောင်တာဖြစ်ပြီးဒီအတွက်အထူးပဲစိတ်မကောင်းဖြစ်မိကြောင်းနဲ့ဒီပေါ်မှာအလားတူပုံစံမျိုးနဲ့လက်တုံ့ပြန်သွားမယ်လို့တောင်ကိုရီးယားဘက်ကပြောလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံဟာတရုတ်နိုင်ငံပြင်ကောင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါအများဆုံးကူးစက်ခံထားတဲ့နိုင်ငံဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာဒီနေ့အထိရောဂါကူးစက်ခံသူ 6,900 ကျော်ရှိပြီးတော့သေဆုံးသူက45ယောက်ရှိပါတယ်။အချိန်ထဲမှာပဲဂျပန်နိုင်ငံဘက်မှာတော့ Princess Diamond ပျော်စီးသင်္ဘောအပါဝင်ဂျပန်နိုင်ငံရဲ့ပြမကုန်းပြည်မှာရောဂါပိုးကူးစက်ခံသူ 1,000 ထက်မနည်းရှိတာပါ။ဒီဗိုင်းရပ်စ်ပိုးကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်နိုင်ငံလုံးကမတူညီတဲ့ချင်းကပ်မှုတွေနဲ့လှုပ်ဆောင်နေကြပြီးတော့ဂျပန်နိုင်ငံထက်စာရင်တောင်ကိုရီးယားနိုင်ငံကတော့သူ့နိုင်ငံသားတွေကိုရောဂါပိုးကူးစက်ထားခြင်းရှိမရှိဆိုတာကိုအပူတပြင်းစစ်ဆေးနေတာဖြစ်ပါတယ်ခင်ဗျာ။